ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကစီးရဲစစ်ပွဲတွေအတွင်းကအီရန်ရဲ့အခန်းကဏ္ဍနဲ့ပဲ့ထိန်တဲ့ဒုံးကျည်ကိစ္စတွေအတွက်အီရန်နိုင်ငံပေါ် EU အနေနဲ့စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်ဖို့အဆိုပြုလိုက်တယ်လို့ US ဆာရွက်ဆာရွန်းတွေအရသိရတယ်လို့ Writer သတင်းကဆိုပါတယ်ဒါဟာ2015ခုနှစ်ကအီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကို American ဘက်ကဆက်လက်ထားရှိဖို့စွဲဆောင်တဲ့သဘောလည်းဖြစ်ပါတယ်။ Writer တင်ရဲ့အဆိုအရဒီဆိုပြချက်ကို EU အဖွဲ့ဝင်မျိုးတော်တွေစီကိုတောက်ချာနေကပေးပို့ပြီးဖြစ်တယ်လို့သိရပါတယ်။ဒီဆိုပြချက်ဟာအင်အားကြီးနိုင်ငံတွေလက်မှတ်ရေးထိုးထားတဲ့အီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်မှုပိတ်ပင်ထားတဲ့သဘောတူညီချက်ကိုဆက်လက်ထားရှိဖို့ EU ရဲ့မဟာဗျူဟာတရိတ်တရေသားလည်းဖြစ်တယ်လို့ဆိုရမှာပါ။အီရန်ရဲ့အရှိအလယ်ပိုင်းကလုပ်ရက်တွေကြောင့်မတည်ငြိမ်မှုတွေဖြစ်စေတယ်ဆိုတဲ့အနောက်နိုင်ငံတွေရဲ့ဆွဆွဲချက်နဲ့စာချုပ်ပါချက်လက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ရဲ့တောင်းဆိုချက်တွေကိုတော့အီရန်ကပယ်ချထားပါတယ်။